အမေရိကန်ပြည်အောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်သေဆုံးသူအရေအတွက်ကလက်မဲ့ရက်တွေသတင်းပတ်တွေအတွင်းတိတိတသာတိုးလာနိုင်ပြီးဒီဗိုင်းရပ်စ်ဟာဆိုရင်ဆိုးရွားလာတဲ့ကပ်ဘေးကြီးဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနှလာနေမှာပြောဆိုလိုက်ပါတယ
် Nothing would be worse than declaring victory before the victory is won
လက်မဲ့အပြည့်အဝ30ရင်းနှစ်အထိအမေရိကန်တွေအနေနဲ့social distancing လို့ခေါ်တဲ့အကွာအဝေးတစ်ခုချပြီးခက်ခွာခွာနေကြဖို့တိုက်တွန်းလိုက်ပြီးနောက်နိုင်ပိုင်းအကြား Fox and Friends ရုပ်သံအစီအစဉ်မှာသမ္မတထရန့်ကတည်ဆုံမှုကတိုးလာအောင်မှာဖြစ်ပြီးအဲ့ဒီနောက်ပြန်လည်ရော့ချသွားမှာဖြစ်ကြောင်းအခြေအနေတွေကောက်လာမှာပါလို့ပြောဆိုခဲ့ပါတယ်။ဇွန်လတရနေ့အရောက်မှာတော့တည်ဆုံမှုနှုံကျလာမယ်လို့သူယူဆကြောင်းလည်းပြောပါတယ်။နိုင်ငံအရေးကိုသူ့ထက်စိတ်ပူမဲ့သူမရှိပါဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကြောင့်လက်ရှိမှာလူပေါင်း2400လောက်တည်ဆုံခဲ့ရပြီးအခုတည်ဆုံမှုနှုံရဲ့အဆ90လောက်ရှိတဲ့လူပေါင်း3000နဲ့အထက်တည်ဆုံနိုင်တယ်လို့လည်းကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်ရှင်။